မေဂန်ပြည်တော်စုနဲ့အိန္ဒိယသမရနိုင်ငံတို့ကလူခွင့်အချို့ဖောက်နေတဲ့မြန်မာနာဖတ်စစ်ဆွာကိုပြင်းထန်စွာရှုံချပစ်တင်ဝေဖန်လိုက်ပြီးဒီမိုကရေစီကောင်းဆောင်ဒေါ်အောင်ဆန်းစုကြည်ကိုချက်ချင်းပြန်လွတ်ပေးဖို့ကိုလည်းပဲအသီးသီးတောင်းဆိုလိုက်ပါတယ်။အိန္ဒိယကိုနိုင်ငံကိုရောက်ရှိနေတဲ့အမေရိကန်သမရမစ္စတာဂျော့ဂျ်ဒဗလျူဘုရှ်နဲ့အိန္ဒိယဝန်ကြီးချုပ်မစ္စတာမန်မဟန်စင်းတို့နှစ်ဦးကသတင်းစာစနစ်ပေါ်မှာအဲ့ဒီလိုပြောကြားခဲ့ကြတာဖြစ်ပါလေ။မြန်မာနဲ့ပတ်သက်လို့လူခွင့်ချိုးဖောက်မှုတွေဟာဝန်ရဲဘူးကောင်းလောက်အောင်အခြေအနေရှိရဲ့ဆွဲအချက်အပေါ်နှစ်ဖက်စလုံးကသဘောတူညီခဲ့ကြသလိုဒေါ်အောင်ဆန်းစုကြည်လွတ်မြောက်ဖို့ကိုလည်းပဲနိုင်ငံအားလုံးကဝိုင်းဝန်းနီးလန်းရှာဖွေသင့်ကြောင်းသမ္မတကြီးဘုရှ်ကအိန္ဒိယဝန်ကြီးချုပ်နဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာပြောကြားသွားပါလိမ့်။အိန္ဒိယနဲ့အမေရိကန်တို့ရဲ့အမှုမျိုးနားလည်မှုရရှိရေးသမိုင်းဝင်သဘောတူညီချက်ကိုလည်းပဲချီချူကုန်ပြောဆိုခဲ့ပြီးမဟာဗျူဟာနီးသည့်နဲ့ပူပေါင်းဆောင်ရည်နှစ်ဖက်မိဖက်နိုင်ငံတွေပြုလုပ်ဖို့ကိုလည်းပဲအခြေခံအုတ်မြစ်ဖြစ်ချဖို့သဘောတူခဲ့ကြပါလိမ့်။ဒီသဘောတူညီမှုဟာလည်းပဲသမ္မတကြီးမစ္စတာဘုရှ်နဲ့ဒီအိန္ဒိယ၃ရက်ကြာခီးစဉ်ရဲ့အဓိကဦးစားပေးတဲ့ကိစ္စဖြစ်တဲ့အတွက်ကြောင့်အိန္ဒိယအပေါ်တားမြစ်ချက်တွေကိုအမေရိကန်ကွန်ဂရက်လွှတ်တော်ရဲ့သဘောတူချက်နဲ့ပြုလုပ်သွားမယ်အပြင်အမှုမျိုးစွန့်အင်ထောက်ပံ့ရေးနိုင်ငံတည်းရဲ့ထောက်ခံချက်နဲ့လည်းပဲဆောင်ရွက်သွားဖို့ကိုပြုလုပ်သွားမယ်လို့သမ္မတကြီးဘုရှ်ကပြောကြားသွားပါတယ်။အဲလိုပြုလုပ်ရမှအရက်ဖက်သုံးအမှုမျိုးဉာဏ်ပညာတွေဖလှယ်နိုင်ဖို့အတွက်ကိုလည်းပဲဆောင်ရွက်သွားမယ်လို့ပြောကြားသွားပါတယ်။ဒီအကြောင်းကိုတော့အိန္ဒိယဝန်ကြီးချုပ်ကရှင်းပြသွားတာဖြစ်ပါတယ်။အဲ့ဒီကိစ္စနဲ့ဆက်နွယ်ပြီးတော့လည်းပဲပါကစ္စတန်နိုင်ငံကဒီသဘောတူညီမှုမျိုးပါကစ္စတန်နိုင်ငံကိုလည်းပဲဆောင်ရွက်ပေးလိမ့်မယ်လို့မျှော်လင့်ကြောင်းထုတ်ဖော်ပြောဆိုလိုက်ပါလိမ့်။တရုတ်ကတော့ဒီသဘောတူညီမှုဟာကမ္ဘာလုံးဆိုင်ရာအမှုမပြန့်ပွားရေးဥပဒေများနဲ့အညီဆောင်ရွက်ရမယ်လို့ပြောကြားသွားပါလိမ့်။